NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီနဲ့ပတ်သက်တဲ့သတင်းမှားတွေအွန်လိုင်းပေါ်မှာဖြန့်နေသူတွေထဲမှာတက်မတော်အဖွဲ့အစည်းတွေပါဝင်နေသလားဆိုပြီး NLD အကြီးအကဲတယောက်ကတန်တရားနဲ့ပြောကြားခဲ့တာကိုတက်မတော်ဘက်ကပြင်းပြင်းထန်ထန်တုံ့ပြန်ခဲ့ပါတယ်သမရဦးထင်ကျော်ယာရုကနေနှုတ်ထွက်တယ်ဆိုတဲ့သတင်း NLD ပါတီဗဟုအလုံးမှုဆောင်စည်းဝေးပွဲမှာသူရဦးရွှေမန်တက်ရောက်တယ်ဆိုတဲ့သတင်းတွေဟာမဟုတ်မှန်ကြောင်းအတွင်းရေးမှုအဖွဲ့ဝင်ဦးဝင်းထိန်ကမေလ4ရက်နေ့တုန်းကသတင်းတောက်တွေကိုနေပြည်တော်မှာရှင်းလင်းပြောကြားခဲ့ပါတယ်အဲ့ဒီရှင်းလင်းပွဲမှာဦးဝင်းထိန်ကသတင်းမှားတွေကိုဘယ်သူတွေဖြန့်နေတယ်လဲဆိုတာပြောရခက်ကြောင်းနဲ့ကြန့်ခိုင်ရေးကပဲလှုပ်သလားအချို့တက်မတော်အဖွဲ့အစည်းတွေကပဲလှုပ်သလား NLD ကိုမလိုလားတဲ့ IT ကျွမ်းကျင်သူတွေကပဲလှုပ်သလားမှန်းဆရခက်ခဲတယ်လို့ပြောကြခဲ့တာပါအစိုးရကအမျိုးသားပြန်လည်တင်မြတ်ရေးကိုဆောင်ရွက်နေတဲ့ကာလမှာ NLD ပါတီပြောခွင့်ရတာဝန်ရှိသူတယောက်ကစီးလုံးမှုကိုထိခိုက်စေတဲ့အပြောမျိုးနဲ့တက်မတော်အပေါ်အခြေအမြစ်မရှိပုတ်ခတ်ပြောဆိုတာကိုပြင်းထန်စွာကန့်ကွက်တယ်လို့တက်မတော်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒါရီမကလိုအပ်သလိုတုံ့ပြန်ဆောင်ရွက်သွားမယ်လို့လည်းမေလ5ရက်နေ့ကထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်တန်တရားစိတ်နဲ့တက်မတော်အပေါ်ထဲ့သွင်းပုတ်ခတ်ပြောဆိုတာတွေဟာတက်မတော်ရဲ့ဂုဏ်သိက္ခာကိုများစွာထိခိုက်စေတယ်လို့လည်းဆိုထားပါတယ်အဲ့လိုပြောခဲ့တဲ့အတွက်ပုတ်ကိုတူအဖွဲ့စည်းတစ်ခုရဲ့ဂုံတိတ်ခါကိုတမင်ထိခိုက်စေသောအရေးအသားနှင့်လူအခွင့်ရေးကိုထိခိုက်စေသောအရေးအသားမျိုးဖော်ပြခြင်းမှရှောင်ကျဉ်ခြင်းဆိုတဲ့သတင်းမီဒီယာသမားတွေလိုက်နာရတဲ့ဥပဒေပြဋ္ဌာန်းချက်ကိုတော့ချိုးဖောက်အောင်အားပေးအမြောက်ပြုရရောက်တယ်လို့လည်းတက်မတော်ကတုံ့ပြန်ထားပါရဲ့ရှင်